ယခိုင်ပြည်နယ်မောင်နှုတ်ဒေသမှာမဟုတ်မမှန်လုပ်ကြံတိုင်တန်းပေးရင်အထောက်အပံ့တွေပေးမယ်ဆိုတဲ့စီယုံတင်းသွင်းမှုတွေရှိနေပြီးအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ဒေသမှာမွတ်စလင်တချို့ကလင်ညာလီစဲတိုင်တန်းမှုတွေရှိနေတယ်လို့ယခိုင်ပြည်နယ်ရဲချုပ်ကမနေ့ကထုတ်ဖော်ပြောဆိုလိုက်ပါတယ်အော်တိုဘာလ9ရက်အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းလုံခြုံရေးလှုပ်ဆောင်ရမှာစီကံဖောက်ဖျက်ပြီးကျင့်ဝတ်မလိုက်နာတဲ့တပ်မတော်နဲ့ရဲတပ်ဖွဲ့ဝင်အယောက်20ကိုလည်းဥပဒေကြောင်းအရရေးယူထားကြောင်းရဲချုပ်ကပြောပါတယ်ဒီကြောင်းကိုတော့အဲ့ဒီဒေသကိုတွားရောက်တရင်ယူနေတဲ့ VOA သတင်းတော့မမ်းမီခါကတရင်ပေးပို့ထားပါတယ
်ရခိုင်ပြည်နယ်မောင်နှုတ်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေလှုပ်ဆောင်ပြီးနောက်ပိုင်းနယ်မြေတည်ငြိမ်မှုလှုပ်ဆောင်တဲ့လုံခြုံရေးတာဝန်ယူသူတွေကိုလူခွန်ရေးချိုးဖောက်တဲ့ဆိုတဲ့စစ်ဆဲချက်တွေတော်တော်လေးပြင်းထန်ခဲ့ပါတယ်။လက်ရှိချိန်ထိလူခွန်ကြီးချိုးဖောက်ခဲ့တဲ့ဆိုရဲစစ်ဆဲချက်တွေနဲ့ရခိုင်ပြည်နယ်မှာရှိနေတဲ့မွတ်စလင်အချို့ကတိုင်တန်းလာတဲ့အမှုပေါင်း20ကျော်ရှိပါတယ်။ဒီစီးရင်ဟာပြီးခဲ့တဲ့မေလ30ရက်နေ့အထိရရှိထားခဲ့တဲ့စီးရင်တွေဖြစ်ပါတယ်။ဒီတိုင်တန်းလာတွေကိုစစ်ဆေးတာမှာအထောက်ပံ့တွေပေးမယ်ဆိုတဲ့တိမ်တွင်းမှုတွေကိုယုံစားပြီးတိုင်တန်းမှုတွေရှိနေတယ်လို့ရဲမှုကြီးတူရစန်းလွင်ကပြောဆိုလိုက်တာပါ။လိန်ညာတိုင်တန်းမှုအများစုဟာအကြမ်းဖက်တိုက်ခတ်မှုအပြီးလုံခြုံရေးပြန်လည်ရယူတာမှာလူခွန်ရေးချုပ်ပေါက်ကတပ်ဖြတ်မှုတွေလှုပ်ဆောင်ခဲ့တယ်လို့စစ်ဆဲပြီးဥပပေါင်းရိုးကုန်တွေကိုပြကလာရောက်တိုင်တန်းမှုတွေပဲဖြစ်ပါတယ်စစ်ဆေးလိုက်တာမှာတော့ဒီရိုးစုတွေဟာ3လအတွင်းတည်ဆုံးခဲ့တာမဟုတ်ပဲတစ်နှစ်ဒါမှမဟုတ်တစ်နှစ်နဲ့အထက်တည်ဆုံးခဲ့တဲ့ချိန်တွေဖြစ်နေတယ်လို့သူကပြောတာပ
ါကျွန်တော်တို့ကြားကားတော့ကြည့်ရမှာအထူးသဖြင့်ဒီကူမိရှုတက်ပြတ်ပြီးတော့အလောင်းဖြုတ်တဲ့စာသူကိုဆောင်ရွက်ဖို့တည်ရည်ယူပေးဖို့တိုက်ကြတဲ့မှုဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ဒီနေမြုတ်တဲ့နေရာလိုက်လာပြတ်ပတ်နိုင်သောအဲ့ဒီအမျိုးသမီးကဟာလာပျော်ပြီးတော့မှအဖွဲ့အဝင်နဲ့အဖွဲ့တွေကိုလိုက်နံပြတ်တဲ့အခါမှာလိုက်နံပြတ်နိုင်ခြင်းမရှိဘူး။ဒိုင်းနဲ့ကြောကြားခြင်းသာဖြစ်ကြောင်းဘာလို့ဒီလိုပြောလဲဆိုတော့ဒီလိုပြောမယ်ဆိုရင်ထောက်ပံ့ကြီးတွေရရှိလို့ဖြစ်ကြောင်းပြောကြခဲ့တဲ့အတွက်မှုကိုလီစင်မှုနဲ့ပိတ်သိမ်းပြီးတော့မှကျွန်တော်မောက်တော့ခဲ့ဥပဒေရုံးကိုတင်ပြပြီးထိုင်ရနေပြီးတော့ဒီနေ့ဥပဒေရုံးကိုတင်ပြထားရှိစေဖြစ်ပါတယ
်အခုလိုလိန်ညာတိုင်တန်းမှုတွေလှုပ်ဆောင်နေတဲ့အပေါ်မှာအစိုးရဘက်ကမကြခင်မှာတုံ့ပြန်မှုတစ်ခုလုပ်သွားမယ်လို့လည်းသူကပြောပါသေးတယ်အမှုပေါင်း20ကျော်မှာပစ္စည်းပြောက်လို့တိုင်တန်းတာ2မှုအာဓမပြုချိန်ခံရတယ်လို့တိုင်တန်းခံရတာက6မှုလောက်ရှိနေပါတယ်ဒီအမှု20ကျော်မှာတော့အမှု3ခုကတနက်မှန်လို့တိတ်ဆုံးတယ်လို့ယူဆရတဲ့အမှုတွေဖြစ်နေတယ်လို့သူကဦးစန်းဝင်ကပြောပါတယ်အစလမ်ဘာသာဝင်တွေဘက်ကသူတို့မိသားစုဝင်တွေအသက်ခံရတယ်လို့တိုင်တန်းမှုတွေနဲ့ပတ်သက်ပြီးစစ်ဆေးမှုတွေပြုလုပ်တာမှာအထက်ဘက်ကာလာတွင်အသက်ခံရတာဟုတ်မဟုတ်ကိုဘလို့တည်ပြုချက်ယူလုပ်ဆောင်တယ်လဲဆိုတာနဲ့ပတ်သက်လို့သူကဦးစန်းဝင်ကခုလိုဖြေခဲ့ပါတယ
်သူတို့ဒီအသက်ခံရတယ်ဒီမြေမြုပ်ထားတယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဆရာဝန်လည်းပါတယ်ဥပဒေကြံပြုလည်းပါတယ်နို့နဲ့အုပ်ချုပ်ရေးအဖွဲ့လည်းပါတယ်တော်စီပြီးဆရာအဖွဲ့လည်းပါတယ်ဒီအဖွဲ့တွေလည်းကျွန်တော်တွားရောက်စစ်ဆေးပြီးတော့ဒီစစ်ဆေးတဲ့ပုံပုတ်ချက်ရသူတို့တူးချင်းရဲ့သုံးသက်ချက်နဲ့အတူကျွန်တော်တို့ကအမှုကိုတည်ဆောက်ဆောင်ရတာဖြစ်ပါတယ်ကွန်ဖာမေးရှင်းပေးဖို့ကြတော့သူကင်းဆရာဝန်ရဲ့ဒီဆေးမှတ်ချက်နဲ့ပါရင်ကျွန်တော်တို့ကအတည်ပြုလို့ရတာဖြစ်ပါတယ
်ဒီပနိုင်ငံတွေဘက်ကတော့ဒီအကြမ်းဖက်တိုက်ခတ်မှုအတွင်းလုံခြုံရေးပြန်လည်ရယူတဲ့သူတွေဟာလူအခွင့်အရေးချုပ်ဖောက်ကတပ်ဖြတ်မှုတွေရှိတယ်လို့ထောက်ပြမှုတွေရှိနေပါတယ်အမည်မရှိပိုင်ရှင်မပေါ်တဲ့အလောင်းတွေပေါ်ပေါက်မှုတွေရှိနေပြီးဘလို့ကြောင့်တိတ်ဆုံးရလဲဆိုတာကိုတော့တိတိကျကျမသိပါဘူးအစိုးရဘက်ကထုတ်ဖော်ပြောဆိုနိုင်ခြင်းမရှိတာတွေကဝေဖန်မှုတွေကိုပိုပြီးမြင့်တက်စေတာပါဒီကြားထဲမှာလည်းလူခွန်ရေးချုပ်ပေါက်တဲ့စစ်ဆေးမှုတွေပြုလုပ်တဲ့လုံခြုံရေးတာဝန်ရှိသူတွေရဲ့ဗီဒီယိုဖိုင်တွေတက်လာတာတွေကလည်းဝေဖန်ထောက်ပြကြရပြီးဖြစ်လာခဲ့ပါတယ်ဒီလိုနိုင်ငံတကာဘက်ကဝေဖန်မှုတွေနဲ့ပတ်သက်လို့သူကဦးစန်းလင်က
ဥပဒေနဲ့ညီဆောင်ရွက်ဖို့အားလုံးစင်ငယ်စင်ငယ်အမိန့်နဲ့ညွှန်ကြားချက်နဲ့ညွှန်ကြားထားပြီးသားဟာလာညွှန်ကြားထားတော်လည်းပဲစီကံဖောက်ဖျက်တဲ့အတွက်အရင်းယူရတဲ့ဖြစ်စဉ်တွေလည်းအများကြီးရှိခဲ့တယ်ဒီလိုကျိုးလွန်လို့ဒီလိုခွင့်ပြုတယ်ဆိုတာမျိုးမရှိခဲ့ဘူးအဲ့တော့ဒီလိုတာဝန်ထမ်းဆောင်ရင်းနဲ့ကျိုးလွန်ခဲ့တာရှိကောင်းရှိနိုင်မယ်မရှိဘူးလို့လည်းကျွန်တော်ပြောလို့မရဘူးရှိပါတယ်လို့လည်းကျွန်တော်အတိအကျပြောလို့မရဘူးဒီလိုကျူးလွန်ခဲ့ရင်လည်းကျွန်တော်တို့ကဥပဒေနဲ့အညီအရေးယူပါလားဆို
အော်တိုဘာ9ရက်နေ့နောက်ပိုင်းလုံခြုံရေးရယူတာမှာစီကံဖောက်ဖျက်မှုကျင့်ဝတ်မလိုက်နာမှုတွေကြောင့်လုံခြုံရေးတာဝန်ယူခဲ့တဲ့တပ်မတော်နဲ့ရဲတပ်ဖွဲ့ဝင်တွေကအယောက်20ကျော်ကိုလည်းဥပဒေအရရေးယူထားတာရှိတယ်လို့ရဲမှုကထုတ်ဖော်ပြောဆိုခဲ့ပါတယ်ဒါပေမဲ့ဘလို့မျိုးကျူးလွန်ခဲ့တာတွေကြောင့်အခုလိုရေးယူထားတယ်ဆိုတာကိုတော့တိတိကျကျမပြောခဲ့ပါဘူးက ူလာသမဂတွင်ရင်မူဟောင်ကိုဖီအားနဲ့ဥဆောင်တဲ့ရခိုင်ကြံပေးကော်မရှင်ဘက်ကတော့ရခိုင်ပြည်နယ်ဒေသအတွင်းမှာပြည်သားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တခုအမြန်ဆုံးဖွဲ့ပြီးအမှုတွေကိုကြားနာဆက်ဆီးဖို့တိုက်တွန်းထားပါရှင်
ပြည်ရင်းနောက်မိခရဲ့တည်င်းပြဖို့ရဖြစ်ပါတယ်